လက်ဘရောင်းတောင်ကျင်းနီစီမံကိန်းရှိရာကျင်းနီတိုက်နေရာကဧက8800ကျော်မှ24နာရီပတ်လုံးဘယ်သူမှသွားလာခွင့်မရှိတဲ့အကြောင်းပုံမှန်144ညမထွက်အမိန်ကိုနောက်ထပ်သက်တမ်းနှစ်လတိုးလိုက်ပါတယ်တရားဥပဒေစိုးမိုးရေးနဲ့ငြိမ်သက်ပြည်ပမှုအတွက်မျိုးနယ်အုပ်ချုပ်ရေးမှုအမိန်နဲ့အခုလိုထပ်တိုးလိုက်တာဖြစ်တယ်လို့ဆိုပါတယ်ဒီအကြောင်းအပြည့်စုံကိုတော့ထိုင်းချီတိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့နီးစပ်ရာကျေးရွာတွေအနေနဲ့24နာရီအတွင်းမှာကန့်သတ်နယ်မြေတွေကိုကျူးကျော်ခြင်းမလုပ်နိုင်ဖို့အတွက်စားလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကမြို့နယ်အုပ်ချုပ်ရေးမှူးအသစ်ကပုံမှန်144ကိုသက်တမ်းနှစ်လတိုးပြီးထုတ်ပြန်ခဲ့တာပါလက်ဘရောင်းတောင်သပိတ်စခန်းမှာရှိနေတဲ့မြန်မာနိုင်ငံဝိဇ္ဇာသိပ္ပံတက္ကသိုလ်ကျောင်းသားများကွန်ရက်ကကိုတောင်းထက်ကတော့အခုလိုပြောပါတယ်
အခုဆိုရင်ဒီနေ့ဆိုလို့ရှိရင်ဒီစစ်ပြောင်းလာတဲ့မြို့နယ်အုပ်ချုပ်ရေးမှူးဦးကျော်တောင်းအောင်ဆိုရင်လက်စလက်ရဲ့နေရာကြီးအေဒီယာ30နေရှိပြီးတော့နှစ်နာရီတန်တိုးကပုံမှန်144ထုတ်ပြန်ကြောက်တယ်ဆက်မှထုတ်ပြန်လိုက်ပါတယ်တကယ်လို့ပုံမှန်144ထုတ်ပြန်မယ်ဆိုရင်တော့ဒေသခံတွေပြောရမှာအခုကမပြောဘူးအဲသူတို့အုပ်ချုပ်ရေးဘက်မှာလည်းစာရိုက်တွေဖြန့်ပြီးတော့ထုတ်ပြန်တယ်ဆိုတဲ့သဘောမျိုးတော့ပဲအတိအကျပြုပြီးတော့ပြည်သူတွေမသိရတဲ့အခြေအနေကိုဝင်ပြီးတော့ဝင်ရောက်နေနေတယ
်ပုံမှန်144ထုတ်ပြန်ထားတဲ့ကျေးရွာတွေကတော့ဖောင်းတကာရွာတောင်ပလူရွာရွာရှိအုပ်စုကဝမေးကျေးရွာဖောင်းကားတောင်ရွာလိတ်ခွန်တောင်ဖောင်းတကာအုပ်စုကဆယ်တဲရွာဇီးတော်ရွာပလူကုန်းရွာရွှေလေရွာလက်ရှိသပိတ်စခန်းဖွင့်ထားတဲ့တုံရွာတို့ပါဝင်ပါတယ်။ဒါ့အပြင်အရှိအနောက်တောင်မြောက်မှာရှိတဲ့စားလင်းကြီးညောင်မင်းကြီးကားလန်းမိုးကျုပ်ပြင်ကျေးရွာအုပ်စုဖောင်းတကာကျေးရွာအုပ်စုညောင်မင်းကြီးရင်းမာပင်လန်းတို့လည်းပါဝင်ပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းဖြတ်သိမ်းရေးတောင်းဆိုနေတဲ့ပြီးခဲ့တဲ့နှစ်အချိန်ကာလကလေးကအာဏာပိုင်တွေဘက်ကပုံမှန်144ထုတ်ပြန်ခဲ့တာပါလယ်သမားတွေကသူတို့ရဲ့လယ်ယာမြေတွေမှာပြန်လည်လုပ်ကင်ကြတဲ့အခါမှာတော့ချင်းချောက်မှုဖိအားပေးမှုတွေကိုလည်းလုပ်ခဲ့ကြပါတယ်မလ၁ရက်နေ့ကစပြီးဧပြီလ30ရက်နေ့အထိသက်တမ်း2လထပ်တိုးလိုက်ခြင်းလည်းဖြစ်ပါတယ်ဒေသခံတွေကတော့စီမံကိန်းဖြတ်သိမ်းဖို့အပြင်ပြီးခဲ့တဲ့နိုဝင်ဘာလကမီးလောင်ဘုံတွေတုံးပြီးဖြိုခွဲခဲ့တဲ့အပေါ်မှာအရေးယူဆောင်ရွက်ခြင်းမရှိတဲ့အတွက်နိုင်ငံတော်သမ္မတကိုဒေသခံရွာသား3ဦးကတရားစွဲဆိုမှုတွေလုပ်ခဲ့တဲ့အကြောင်းကိုလည်းကိုတောင်းထိုက်ကဆက်ပြောသွားပါတယ်
ဒီကဆွေးနွေးတဲ့အကြောင်းများတော့ဒီသပိတ်စခန်းတွေမှာရှိတဲ့တိုင်ပါရီတဲ့ပြည်သူတွေကိုအစိုးရအာဏာအဖွဲ့ကမိလာဘုံတွေတုံပြီးပြစ်ခတ်နေနေအချမ်းဖတ်တဲ့ကိစ္စကအစိုးရရှင်နိုင်ငံတော်ရှင်လုံးချက်မှုဖြစ်တယ်အဲဒီအတွက်ကြောင့်ဒီကိစ္စတွေရဲ့တာဝန်ရှိဆုံးပုဂ္ဂိုလ်ကနိုင်ငံတော်သမ္မတပဲဖြစ်တယ်ဆိုတဲ့အတွက်ကြောင့်နိုင်ငံတော်သမ္မတကိုဥတီတီတားဆွဲတယ်ပုံမှန်144ကိုထုတ်ပြန်နိုင်တယ်ကောနော်ဒီဥစ္စာကိုမြို့နယ်ပြည်သူချင်းကနေပြီးတော့ဒီဒေသမှာလိုပုံမှန်ကိုလိုလိုထုတ်ပြန်နေတဲ့အတွက်ဒီကိစ္စကလည်းတာဝန်ရှိဆုံးပုဂ္ဂိုလ်ကလည်းနိုင်ငံတော်သမ္မတဖြစ်တယ်ဆိုတဲ့အတွက်ကြောင့်ဒီကိစ္စတွေနဲ့နိုင်ငံတော်သမ္မတကိုတရားဆွဲတာပါဆွဲတာ၃ရောက်၊ရှေတဲ့ရွာကမဝင်ဝင်ခေးရယ်၊မရှိဝင်ရယ်။နောက်မိုးချိုးပြင်းရွာကကိုစောနိုင်
။လက်ဘရောင်းတောင်ဒေသခံတွေကစုံစမ်းစစ်ဆေးရေးကော်မရှင်ကိုလည်းဘဝင်ကြမှုမရှိကြောင်းသူတို့ရဲ့လေလာစုံစမ်းချက်တွေဟာဒေသခံတွေရဲ့သဘောထားဆန္ဒတွေကိုအလေးထားမှုနည်းပါးတဲ့အကြောင်းတွေကိုလည်းဆက်ပြောပြပါတယ်
။လက်ဘရောင်းတောင်နဲ့ပတ်သက်ပြီးတော့မှအဲဒါဘာပတ်ဝန်းကျင်တို့ရေချိုးရေရှည်စီမံကိန်းတို့နဲ့ပတ်သက်တဲ့ကိစ္စရတွေတင်ရတဲ့ခါမှာပဲစုံစမ်းစစ်ဆေးကော်မပါတဲ့သူတွေကဒီကိစ္စတွေသူတို့ကသိပြီးသားပါဒါရေးမပြောပါနဲ့ဆိုပြီးတော့ကြားနေပြီးတော့ဖြတ်ပြီးတော့ကံကားတဲ့အတွက်သူကပြောပိုင်ခွင့်မရခဲ့ဘူး။အဲညာလို့သူတို့ပြောခွင့်ရတာကတော့နေရာကျော်ဒီနဲ့ဆက်သက်ပြီးတော့ပြောခွင့်ရခဲ့တယ်။ဟိုကလည်းမေးတာလေနေရာကျော်ကိုဥတီပြီးမေးတယ်။အဲဒီကြောင့်သူဒီရက်ကနေလိုချင်တာကတော့ဆိုလန်လေးကော်မရှင်ကဒီဒီတော့ပြည်သူတွေဘာဖြစ်နေလဲဘာလို့ဒီနေဆိုရင်အဆက်လက်ဒီကိုအဆုံးလေးမယူဘဲနဲ့နေရာကျော်ဒီကိစ္စကခုတော့သူစုံရက်စစ်ဆေးသွားတဲ့ကိစ္စပုံမှာသူတန်ရာဝင်နေတယ်။စုံရက်စစ်ဆေးကော်မရှင်မှာတော့မိကြောင်ကိစ္စရဲ့ဖြည့်တင်းသားတွေနဲ့နောက်ပိုင်း၁၆ရက်နဲ့တရားပြန်လည်ဖွဲ့ပြီးကျေဆုံးရစီကော်မရှင်မှာတော့ဒီမိကြောင်ကိစ္စနဲ့ပတ်သက်ပြီးတခုမှအောင်ပါတော့ဘူးဒီလက်ရောင်းတော့ကျေးရှင်မှန်ကြီးအဲဟိုဆုံးရစီကိုချက်လက်တွေပဲတခုမှပါဝင်ခဲ့ပါတယ်အဲဒီဆုံးမိကြောင်ကိုလည်းပတ်သက်တဲ့ဥစ္စာတော့လုံးဝကိုစိုးတုံးမြုပ်ပြီးပျောက်ွယ်သွားတာပါအဲအကြောင်းအရာတော့အဲ့ပုံမှာတာကန်စိတ်မချိလဲကြဘူ
းဒီစီမံကိန်းကြောင့်ဒေသခံတွေရဲ့လယ်မြေဧကပေါင်း9800ကျော်ကိုသိမ်းယူခဲ့တဲ့အကြောင်းဒေသခံတွေကဆိုပါတယ်ဒါအပြင်စီမံကိန်းနဲ့မလွတ်တဲ့ရွာလေးရွာကိုလည်းဖယ်ရှားခိုင်းခဲ့တယ်လို့ဆိုပါရစေ။အခုပုံမှန်144ထုတ်ပြန်ခဲ့တဲ့နယ်မြေတွေကတော့လယ်သမားတွေထံကနေသိမ်းယူထားတဲ့လယ်မြေဧကတွေရှိတဲ့ကွင်းအမှတ်တွေဖြစ်ကြတယ်ဆိုပြီးဒေသခံတွေကဆိုပါရစေ။လယ်သမားတွေကတော့အစပိုင်းမှာသူတို့ပိုင်လယ်မြေတွေပြန်ရရေးအတွက်စ조사ခဲ့ကြပေမဲ့နောက်ပိုင်းမှာစီမံကိန်းရပ်တန့်ရေးအတွက်ကိုပဲသူတို့သဘောထားဆန္ဒအဖြစ်ထုတ်ဖော်ခဲ့ကြပါရဲ့ရှင်။